Yeah, another question about the peace process.
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မြို့သားချင်းကြားစီလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘယ်လိုများအခုကူညီပေးနေပါလဲ
။ Well, what we've said consistently to the government, to the ethnic groups is
အစိုးရဝေယောတိုင်းရင်းသားအဖွဲ့အစည်းတွေကကျွန်တော်တို့ဘက်ကတတ်မှတ်ထဲပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ့်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆော့ဖက်လို့ပါဘူး။ကျွန်တော်တို့ကူညီနိုင်တဲ့အစိတ်ပိုင်းကတော့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးတာတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တွန်းအားပေးတာမျိုးတော့မဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလိုတဲ့စကားကဒီအခြေအနေဟာငင်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာလူတိုင်းသဘောတူမှာပါအခုအချိန်ဟာတကယ်ကိုကြီးမားတဲ့အခွင့်အလမ်းကြီးပါဒါကြောင့်လဲတွဲဆုံဆွေးနွေးရေးစကားဝိုင်းကိုတက်ပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းပါတယ
်
Yeah, currently the ethnic
အခုချိန်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရဲမှာစုဝေးညီလာခံလုပ်နေပါတယ်။ဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်ဘက်ကကုစလေတွေလည်းလိလာသူဖြစ်နေတက်ရောက်နေပါတယ်။ American နဲ့ EU ကဘာလို့များဒီညီလာခံမှာမပါလာလဲခင
်ဗျ။ Well, in this case, we were not invited to join. That's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားဖို့ဆိုတာကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်အခုလိုဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူးကျွန်တော်တို့ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်ကူညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်မလိုအပ်ဘူးထင်လို့မဖိတ်ရင်လည်းမသွားပါဘူးအဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့လေးထားပါတယ်
Burmese new government and Aung San Suu Kyi
အစိုးရဘက်ကရောဒေါ်ဆန်းစုကြည်ကပါသူတို့အနေနဲ့ညီညာရေးကိုလူလာတဲ့အကြောင်းပြောနေပါတယ်တိုင်းသားတွေဘက်ကညီညာရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမကြီးဘက်ကဘယ်လိုထင်ပါလဲ
Well I don't want to speak for them but in my conversations what I hear from the ones I've spoken with they want peace
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူးကျွန်တော်နဲ့စကားပြောပြခဲ့တဲ့သူတွေစီကနေတော့သူတို့လည်းပဲညီညာရေးလူလာတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်ဒီတိုင်းပြည်မှာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လည်းငြိမ်းချမ်းရေးလိုလောက်မှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်။ဒါဟာအရေးကြီးပါတယ်။ငြိမ်းချမ်းရေးဆောင်ကျင်းမှုတွေ၊နိုင်ငံရေးအရတွေ့ဆုံညှိနှိုင်းမှုတွေ၊ပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှစ်ဆက်အသေးစိတ်ကိစ္စပါ။ဒါတွေဟာအချိန်တော့ယူရမှာပါ။ငြိမ်းချမ်းရေးအတွက်လိုလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ်
။ A very strong demand for peace and that's very encouraging.